ယူရိုးနိုင်ငံကအမေရိကန်ဥဆောင်တဲ့ညမောက်တပ်ဖွဲ့တွေရဲ့စစ်ချေစိုက်စခန်းတစ်ခုဒီနေ့မှဒုံးကျည်တွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့ယူရိုးလုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ယူရိုးနိုင်ငံတာကြီးစစ်ချေစိုက်စခန်းကိုဒီနေ့တိုက်ခိုက်မှုတွေမှာအီရတ်လေးချောင်းကာကွယ်တပ်ဖွဲ့ဝင်တော်များများအပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့ယူရိုးစစ်တပ်ကပြောပါတယ်။ဒီတိုက်ခိုက်မှုမှာညမောက်တပ်ဖွဲ့ဝင်3ဦးနဲ့အီရတ်တပ်သား2ဦးဒဏ်ရာရခဲ့တယ်လို့ညမောက်တပ်တာဝန်ရှိသူကပြောပါတယ်။ဒီစစ်ချေစိုက်စခန်းကိုဒုံးကျည်33လုံးထိမှန်ခဲ့တယ်လို့လည်းအီရတ်ဗိုလ်မှူးကြီးတဦးကပြောပါတယ်။ခုတိုက်ခိုက်ခံရတဲ့စခန်းကြီးကအဘူအစ္စမ် area ဘက်မှာရော့ကက်လောင်ချာ9ခုနဲ့ဒုံးကျည်24ခုကိုရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုတော့တာဝန်ရှိသူကိုဖမ်းဆီးရေးယူသွားမယ်လို့လည်းစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တိုက်ခိုက်မှုဟာအရင်ဖြစ်နေကြပုံစံတိုင်းမဟုတ်ဘဲနဲ့နေ့ဘက်မှာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒါကြီးစစ်အခြေလိုက်စခန်းဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကလည်းဒုံးကျည်တွေနဲ့တိုက်ခိုက်ခံရပြီးတော့ဒီတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့ဗြိတိန်စစ်မှုတစ်ယောက်တည်းသုံးပြီးတော့14ယောက်ထပ်မံတဲ့ဒဏ်ရာရခဲ့ပါတယ်။အဲဒီတိုက်ခိုက်မှုကိုလက်တော့မြန်တဲ့အနေနဲ့အမေရိကန်ကတော့ယူရိုးနိုင်ငံထဲမှာရှိတဲ့ခါတိုင်းဟက်စ်ဘိုလာအဖွဲ့ရဲ့လက်နက်တူလောင်ယုံ5ခုကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။